မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ19ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဟုတ်ပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အာဏာအလွဲသုံးစားမှုလွတ်တော်ရဲ့တရားရေးလုပ်ငန်းတွေကိုဟန်တာနောက်ဆက်မှုဆွဲချက်တွေနဲ့အောက်လွတ်တော်ကတရားစွဲလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာ2009ခုနှစ်တုန်းကလူ59ယောက်ကိုအစုလိုက်ပြုံးလဲတပ်ဖြတ်ခဲ့မှုတွေတင်ရှားတဲ့နိုင်ငံရေးအုပ်စုတစ်စုကအဖွဲ့ဝင်တွေကိုတတိယထောင်နှံတွေအပြစ်ပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမျက်မွန်နဲ့တူကြီးညာပေးမှာပါ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းတော်လေးထဲမှာတော့အရင်ဆုံးအမေရိကသမ္မတကိုတရားစွဲဖို့မနေ့ကဒီမိုကရက်တစ်အများစုဖြစ်တဲ့အောက်လွှတ်တော်မဲခွဲဆုံးဖြတ်လိုက်တာနဲ့ပတ်သက်လို့အောက်လွှတ်တော်ဥက္ကဋ္ဌကအခုလိုပြောပါတယ
် It is tragic that the president's reckless actions make impeachment necessary. He gave us no choice.
သမရကိုတရားစွဲဖို့ကလွယ်လို့သူတို့မှရွေးစရာလမ်းမရှိခဲ့ဘူးလို့ပြောသွားတာနဲ့တူနားဆင်ရမှာပါမြန်မာပြည်ဘက်ကသတင်းလွှာတွေမှာတော့ဒီကနေ့မန်အောင်မြို့နယ်မှာဒီအသေးစားဘုံပေါက်ကွဲမှု၃ခုဖြစ်ခဲ့တဲ့အချိန်မှာပဲဒေါအောင်ဆန်းစုကြည်ကလည်းအဲ့ဒီမှာလျှက်နေရောင်၃လျက်စစ်တာဘေးဆက်ရုံဖွင့်ပွဲတက်ဖို့တာရောက်ခဲ့ပါတယ်ဒီ ICJ တရားရုံးမှာတရားရင်ဆိုင်ခဲ့တာနဲ့ပတ်သက်လို့တော့တိုင်းပြည်ကိုဒေါအောင်ဆန်းစုကြည်ရှင်းပြတဲ့မိန့်ခွန်းဟာပြည်တွင်းထောက်ခံမှုအတွက်ရည်ရွယ်တာထင်ရှားတဲ့အကြောင်း HRW လူခွေရဲ့အဖွဲ့ရဲ့တွဲဖက်ညွှန်ကြားရေးမှူးရဲ့သုံးသပ်ချက်ကိုလည်းနားဆင်နိုင်ပါတယ်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးကြာသာပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်နိုင်ငံရေးအကျိုးပြန်ရဖို့အာဏာလွှဲသုံးစားလုပ်ခဲ့မှုသူ့လျှက်တွေကိုစုံစမ်းစစ်ဆေးတဲ့လွှတ်တော်ရဲ့ကြိုးပမ်းမှုတွေကိုဟန်တာနောက်ဆက်မှုဆွဲချက်တွေနဲ့မနေ့နောက်ပိုင်းမှာပဲအောက်လွှတ်တော်ကတရားစွဲလိုက်ပါတယ်ဒါပေမဲ့သမ္မတ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်မှာတရားစွဲရေးလုပ်ငန်းစဉ်ဘယ်လိုဆက်လုပ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသလိုထောက်ခံမှုရမယ်အလားအလာလည်းမရှိပါဘူး။တရားစွဲရေးလုပ်ငန်းစဉ်ကိုဇန်နဝါရီလနဲ့လွှတ်တော်ပြန်ဆတဲ့အခါဦးစားပေးဆောင်ရွက်သွားမယ်ကြောင်းပြောဆိုထားတဲ့ထက်လွှတ်တော်ဥက္ကဋ္ဌ Mitch McConnell ကတော့တရားစွဲမဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ဒီနေ့မနေ့လွှတ်တော်မှာစကားပြောဖို့စီစဉ်ထားပါတယ်။လုပ်ငန်းစဉ်စတင်မှုအောက်လွှတ်တော်မှာအတည်ပြုခဲ့တဲ့ဆွဲချက်တွေကိုလွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကထက်လွှတ်တော်ကိုတင်သွင်းရမှာဖြစ်ပေမဲ့မင်းညာပိုင်းကမဲခွဲပြီးမှတိတိကျကျပြောထားတာတော့မရှိသေးပါဘူး။အောက်လွှတ်တော်ကတရားလိုဖြစ်ဆောင်ရမယ့်သူတွေကိုမရွေးချယ်ခင်မှာထက်လွှတ်တော်ကဆောင်ရမယ့်အစီအစဉ်တွေကိုအရင်ကြည့်မယ်လို့လည်းပြောပါရယ်။သမ္မတပေါ်အရေးယူရေးဆွဲချက်တွေကိုအောက်လွှတ်တော်မှာအများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားအားလုံးနီးပါးကထောက်ခံမယ်နဲ့အတည်ပြုခဲ့တဲ့အတွက်နှစ်ပေါင်း243နှစ်ကြာအမေရိကန်သမိုင်းမှာသမ္မတထရန့်ဟာတရားစွဲခံရမယ့်တတိယမြောက်သမ္မတဖြစ်လာတော့မှာပါ။အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်သမ္မတအင်ဂျီနိုကထုတ်ပြန်တဲ့ကြေညာချက်မှာတော့တရားစွဲဆိုဖို့ကြိုးပမ်းတဲ့အတူရောင်လုပ်ငန်းစဉ်ဖြစ်ပြောဆိုလိုက်သလိုတိုင်းပြည်သမိုင်းမှာရှက်စရာအကောင်းဆုံးနိုင်ငံရေးလှုပ်ရွတ်တစ်ခုဖြစ်နေလဲပြစ်တင်ရှုတ်ချထားပါတယ်။အောက်လွှတ်တော်မှာပြစ်ပယ်ခံခဲ့ရတဲ့တရားမျှတမှုနဲ့ဥပဒေနဲ့ညီစောင့်တဲ့လုပ်ငန်းစဉ်တွေကိုထက်လွှတ်တော်မှာစိတ်တကျစောင့်နိုင်လိမ့်မယ်လို့သမ္မတကယုံကြည်ထားတဲ့ကြောင့်လဲအင်ဂျီနိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
American outlet တော်မှာသူကိုတရားစွဲနိုင်ဖို့အကြသာပရင်းတွေကမဲခွဲဆုံးဖြတ်ချိန်မှာသမ္မတဒေါ်နယ်ထရမ့်ကတော့ Michigan ပြည်နယ် Battle Creek မြို့မှာသူ့ကိုထောက်ခံသူတွေနဲ့လူလူစုဝေးပွဲကျင်းပခဲ့ပါတယ်။နှစ်မကုန်ခင်နောက်ဆုံးလုပ်တဲ့ဒီမဲဆွဲစည်းရုံးပွဲမှာသမ္မတထရမ့်ကသူ့အနေနဲ့တရားစွဲခံရတယ်လို့တော့မခံစားရတဲ့အကြောင်းသူ့ကိုထောက်ခံတဲ့လူလူကြီးကိုပြောပါတယ်။သူပြောနေတဲ့တစ်ချိန်တည်းမှာပဲသမ္မတအပေါ်ဆွဲချက်တစ်ခုနဲ့တရားစွဲနိုင်ဖို့အောက်လွှတ်တော်မှာမဲခွဲအတည်ပြုခဲ့တာပါ။ဒါပေမဲ့သမ္မတထရမ့်ကတော့အနှောက်အယှက်မရှိမိန့်ခွန်းဆက်ပြောနေခဲ့ပါတယ်။နိုင်ငံရဲ့စစ်ရေးနဲ့အာကာသရေးရာတပ်ဖွဲ့တွေအကြောင်းစီးပွားရေးအကောင်းလာနေတဲ့အကြောင်းနဲ့မစ်ရှိဂန်ပြည်နယ်အတွင်းကုမ္ပဏီတွေရဲ့ယင်းနှိမ့်မြှုပ်နှံမှုအခြေအနေတွေကိုသမ္မတထရမ့်ကအဓိကအလေးပေးပြောသွားခဲ့ပါတယ်။သူ့လက်ထက်တိုင်းပြည်ရဲ့စီးပွားရေးဟာတမိုင်းမှာအကောင်းဆုံးအခြေအနေဖြစ်နေတယ်လို့ပြောခဲ့ပြီး2016ရွေးကောက်ပွဲမှာဒီမိုကရက်ပါတီကဟီလရီကလင်တန်သာအနိုင်ရခဲ့ရင်အခုအချိန်တိုင်းပြည်စီးပွားရေးပြတ်နေလောက်ပြီလို့လည်းဒီမိုကရက်တွေကိုသမ္မတကတိုက်ခိုက်ပြောဆိုသွားပါတယ်။သူ့ပေါ်တရားစွဲဖို့ကြိုးပမ်းမှုတွေဟာဥပဒေမဲ့ပါတီစွဲလုပ်ရလို့ဆွဆွဲခဲ့ပြီးတော့ဒီမိုကရက်ပါတီဟာနိုင်ငံရေးအရာကိုကြိုးကွင်းကိုဆွနေတာဖြစ်တယ်ပြီးခဲ့တဲ့သတင်းလေးပတ်လူမှုစစ်တမ်းတွေကိုကြည့်ရင်ဒီအခြေအနေကိုသိနိုင်တဲ့အကြောင်းမစ်ရှိဂန်ပြည်နယ်မှာလူမှုစုဝေးပွဲအတွင်းသမ္မတထရမ့်ကကြားသာပေးနေတဲ့ကပြောကြားသွားခဲ့ပါတယ်
အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ဆိုင်ရာသဘောတူညီချက်ပထမအဆင့်သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်မှုနည်းနည်းကပ်ကပ်ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။သ သဘောတူညီချက်မှာတရုတ်သွင်းကုမ္ပဏီပေါ်အမေရိကန်ကကုန်နေရှင်းချပေးပြီးအမေရိကန်ခြံထွက်ပစ္စည်းတွေစွန့်အနေနဲ့ထုတ်ကုန်တွေကိုတရုတ်နိုင်ငံကတွန်းမြင်ဝယ်ယူမဲ့အစီအစဉ်တွေပါဝင်တယ်လို့လည်းပြောဆိုထားပါတယ်။တရုတ်နဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ဖွဲ့တွေကြားနင်းနီးကက်ကက်ဆက်သွယ်ဆောင်နေကြောင်းဒီနေ့ပေကျင်းမြို့ကသတင်းစာရှင်းလင်းပွဲမှာတရုတ်ကုသရေးဝန်ကြီးဌာနပြောဝင်ရာကောက်ဖန်ကပြောလိုက်တာပါ။ဒါပေမဲ့လည်းကမ္ဘာစီးပွားရေးအင်အားကြီးနဲ့နိုင်ငံခြားသဘောတူညီချက်နဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့လက်တလုံးမထုတ်ပြန်သေးတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီနေ့စောပိုင်းမှာပဲဒါရုပစ္စည်းထုတ်ကုန်တွေအများစုပါဝင်ပြီးအခွန်ရှော့ပေါ်ပေးလိုက်တဲ့အမေရိကန်သွင်းကုန်စည်းရင်းတစ်ခုကိုလည်းတရုတ်နိုင်ငံဘက်ကထုတ်ပြန်ခဲ့တာပါ။ကမ္ဘာစီးပွားရေးအင်အားကြီးနဲ့နိုင်ငံခြားနှစ်နှစ်ကြာကြာဆွေးနွေးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပထမအဆင့်သဘောတူညီချက်ရရှိခဲ့ပြီးဖြစ်တဲ့အကြောင်းကြေညာထားတာပါ။ဒါပေမဲ့လည်းနှစ်ဖက်စလုံးကတော့အသေးစိတ်အချက်လက်တွေကိုထုတ်ကုန်ပြောသေးပါဘူး။အမေရိကန်ဆွေးကတာဝန်ရှိသူတွေဘက်ကတော့ရှေ့လာမယ့်နှစ်နှစ်အတွင်းဒေါ်လာဘီလီယံ200ထက်မနည်းတန်ဖိုးရှိတဲ့အမေရိကန်ထွက်ကုန်တွေနဲ့ဝန်ဆောင်မှုတွေကိုတရုတ်နိုင်ငံကဝယ်ယူမယ်အကြောင်းပြောဆိုထားပါတယ်။တရုတ်ဆိုတာဝန်ရှိသူတွေကတော့အမေရိကန်ဘက်ကပြောဆိုချက်တွေကိုတရားဝင်အတိမပြုသေးပါဘူး
။ဒုက္ခသည်တွေအရေးဆွေးနွေးတဲ့ပထမဆုံးကမ္ဘာညီလာခံကနေဒုက္ခသည်တွေအတွက်ဒေါ်လာတန်း3000ကျော်ဖို့ကူညီဖို့ကတိပြုခဲ့ကြပါတယ်။ကမ္ဘာတဝန်းကဒုက္ခသည်တန်းနဲ့ချီနဲ့သူတို့ကိုလက်ခံထားကြတဲ့လူမှုအတိုင်းဝိုင်းတွေအတွက်ဗန္ဒာရေးဥပဒေရေးရာကျွမ်းကျင်မှုပိုင်းနဲ့တခြားလိုအပ်တဲ့အကူအညီတွေပေးဖို့ကတိကဝတ်တွေပြုခဲ့ကြတာပါ။အဖွဲ့အစည်းတစ်ခုတည်းကအများဆုံးအလှူငွေအဖြစ်နဲ့ကမ္ဘာဘဏ်ကဒေါ်လာ 2.2 ဘီလီယံပေးဖို့ကတိပြုပါတယ်။နိုင်ငံတွေကလည်းဒေါ်လာ3ဘီလီယံကျော်ဖို့နဲ့ပုဂ္ဂလိကလုပ်ငန်းတွေကဒေါ်လာတန်း250ဖို့အကူအညီပေးဖို့ကတိပြုကြပါတယ်။လုပ်ငန်းကြီးတွေ၊ကုညီထောက်ပံ့ရေးအဖွဲ့တွေ၊အရက်ဖက်အဖွဲ့တွေ၊ဘာသာရေးအခြေခံတဲ့တခြားအဖွဲ့အစည်းတွေကနေဒုက္ခသည်တွေအတွက်အကူအညီပေးနေတဲ့ project တွေမှာထောက်ပံ့ကူညီဖို့ကတိပြုခဲ့ကြတာများပါတယ်။ဒါကြောင့်ဒုက္ခသည်ညီလာခံကနေစုစုပေါင်းဘလောက်ဖို့အကူအညီပေးဖို့ကတိပြုတယ်လဲဆိုတာချက်ချင်းအတိအကျသိရဖို့မလွယ်ပါဘူး။ဒါပေမဲ့ပေးထားတဲ့ကတိတွေအတိုင်းအကောင့်ထဲပေါ်မဖို့ဆိုတာစောင့်ကြည့်သွားမယ်လို့ဒုက္ခသည်များဆိုင်ရာမဟာမင်းကြီး Filippo Grandi ကပြောကြားခဲ့ပါတယ်။ထောက်ပံ့ကူညီမှုတွေရဲ့အကျိုးကိုဒုက္ခသည်တွေအများဆုံးခံစားရတာဖြစ်စေခြင်းနဲ့လို့လည်းသူကပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့ဒုက္ခသည်များဆိုင်ရာညီလာခံမှာနိုင်ငံကောင်းဆောင်တွေကုလသမဂ္ဂအကြီးအကဲတွေနိုင်ငံကအဖွဲ့အစည်းတွေရဲ့အကြီးအကဲတွေဖွံ့ဖြိုးရေးဆိုင်ရာလုပ်နေတဲ့အဖွဲ့အစည်းတွေနဲ့ပုဂ္ဂလိကကဏ္ဍကကိုယ်စားလှယ်တွေစုစုပေါင်း3000ကျော်တက်ရောက်ခဲ့ကြပါတယ်ဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာဒုတိယအမြဲတမ်းကိုယ်စားလှယ်တန်အမတ်ဒေါ်အီးအင်းကလည်းအိုးအိမ်စွန့်ထွက်ပြေးသွားကြသူတွေနေရာရင်းအမြန်ပြန်လာနိုင်ရေးကိုမြန်မာအစိုးရကအပြင်းထန်စူးစမ်းလှုပ်ဆောင်နေပါတယ်လို့ညီလာခံမှာပြောကြားခဲ့ပါတယ်
VOA American သံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာသတင်းမီဒီယာလုံငန်းကလူပေါင်း32ယောက်ပါဝင်2009ခုနှစ်တုန်းကလူ58ယောက်ကိုအစုလိုက်ပြုံးလိုက်တပ်ဖြတ်ခဲ့မှုတွေထင်ရှားတဲ့နိုင်ငံရေးအုပ်စုတစုကဖော်ဝင်နေမှာအပြစ်ရှိကြောင်းတရားရုံးကဒီနေ့ပဲဆုံးဖြတ်လိုက်ပြီးနှစ်ရှိထောင်ဒဏ်တွေချမှတ်လိုက်ပါတယ်။မနီလာမြို့တော်တရားရုံးကအန်ဒယ်အမ်ပါ21နဲ့ဂျူနီယာနဲ့တခြားဆွေမျိုးတွေကိုလည်းတည်တည်ကျွန်းစီရင်ချက်တွေချလိုက်တာပါမတင်ကားသူလူပေါင်းတရားရုံးကိုဖမ်းဆီးထားတဲ့အမှုတွေမှာဒါဇင်နဲ့ချီတဲ့လူတွေကိုလည်းထောင်ဒဏ်စီရင်ခဲ့ပြီးတသက်မခံလုံတဲ့လူတွေကိုတော့တရားရုံးကပြန်လွတ်ပေးခဲ့ပါတယ်လန်ဒန်ခြေဆိုင်လူခွင့်လှုပ်ရှားမှုအဖွဲ့ NST International ကတော့အစုလိုက်ပြုံးလိုက်တပ်ဖြတ်မှုနဲ့ဆက်နွယ်ပြီးဆွဆွဲခံထားရတဲ့လူတွေကလွမြောက်နေသူလူရှိ10လောက်ကိုလည်းတည်ဆုံးခဲ့ရသူတွေအတွက်တရားမျှတမှုရဖို့အစိုးရကအရေးယူဆောင်ပေးဖို့လည်းတိုက်တွန်းခဲ့တာပါဖိလစ်ပိုင်နိုင်ငံရဲ့သမားအစ်မေမန်ဂူတာတာတူရဲ့ဆွေမျိုးတွေနဲ့ထောက်ခံသူတွေလိုက်ပါလာတဲ့ရင်းနှန်းကိုတနက်သမားတွေတားဆီးပြီးအစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ခဲ့တာပါ။တရားရုံးကဒီကနေ့စီရင်ချက်ချလိုက်တဲ့အမ်ပါ21မိသားစုကထိန်းချုပ်ထားတဲ့မောင်ကွန်ဒနာဟုဒေသအုပ်ချုပ်ရေးမှူးနေရာအတွက်ရွေးကောက်ပွဲမှာရှင်ပြိုင်မှုရှောက်လောက်တင်မှုအသွာလမ်းမှာတပ်ဖြတ်ခံခဲ့ရတာလည်းဖြစ်ပါတယ်။တပ်ဖြတ်ခံခဲ့ရသူတွေနဲ့ကားတွေကိုတော့ကျင်းတစ်ခုထဲမှာပဲမြုပ်နှံခဲ့တာပါ။တပ်ဖြတ်မှုဖြစ်ခဲ့ပြီးနောက်တစ်နေ့2010မှာအမှုကိုစတင်ချနာခဲ့ပြီးတရားခွင်မှာစစ်ဆေးတဲ့ကာလတစ်လျှောက်မှာတော့အမ်ပါ21မိသားစုကသူတို့အပေါ်ဆွဆွဲချက်တွေကိုညှင်းဆန်ခဲ့ကြပါတယ်
။အိန္ဒိယနိုင်ငံမှာအငင်းပွားစရာနိုင်ငံသားဥပဒေသစ်အပေါ်ဆန့်ကျင်ဆန္ဒပြမှုတွေကိုတားဆီးနိုင်ဖို့စုဝေးဆန္ဒပြမွဲတွေတားမြစ်ထားတဲ့ကြားကမြို့ကြီးတချို့မှာဒီကနေ့ဆန္ဒပြကြတဲ့အတွက်ဆန္ဒပြသူရာနဲ့ချီကိုရဲကဖမ်းဆီးခဲ့ပါတယ်။ဘင်္ဂလားမြို့မှာဒီကနေ့ဆန္ဒပြမှုကြောင့်ဖမ်းခံရသူတွေထဲမှာအိန္ဒိယလွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့အထုပ်ပတ္တိရေးသားသူသမိုင်းပညာရှင်ရမ်ချန္ဒရာဂူဟာလည်းပါဝင်ပါတယ်။ ကာနာဒါကပြည်နယ်ထဲမှာလူ၄ယောက်ထက်ပိုပြီးတော့စုဝေးမှုကိုပြည်နယ်အစိုးရကတားဆီးထားတဲ့ကြားကပဲဆန္ဒပြခဲ့ကြတာပါ။နယူးဒယ်လီမြို့တော်မှာလည်းမြို့ရဲ့အထင်ကရအနီရောင်ခံတပ်တိုင်းနဲ့အနာကသမိုင်းဝင်နေရာတွေကဆန္ဒပြပွဲတွေအတွက်ဖမ်းခံရသူတွေထဲမှာSwaraj India Party ကောင်းဆောင်ပါဝင်ပါတယ်။အနီရောင်ခန္ဓာတတိုင်းနေရာမှာဆန္ဒပြသူတရားကျော်ကိုဖမ်းဆီးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရတယ်။အဲ့ဒီနေရာအပါအဝင်ညူဒေလီမြို့ရဲကနေရာတချို့မှာလည်းအင်တာနက်နဲ့ဖုန်းလိုင်းတွေကိုအာဏာပိုင်တွေကဖျက်တောက်ခဲ့ပါတယ်။အိန္ဒိယရဲ့အိန္ဒိယမွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကနေဘာသာရေးနှိပ်စက်မှုကြောင့်အိန္ဒိယကိုတရားမဝင်ရောက်နေသူတွေကိုနိုင်ငံသားပေးမဲ့ဥပဒေသစ်ထဲမှာမွတ်စလင်တွေမပါတဲ့အတွက်ကန့်ကွက်ဆန္ဒပြနေကြတာပါ။ဟိန္ဒူမျိုးသားရေးဝါဒီတွေဥဆောင်တဲ့အစိုးရဟာအိန္ဒိယကိုဟိန္ဒူနိုင်ငံဖြစ်အောင်လုပ်နေတာကြောင့်နိုင်ငံရေးမှဘာသာရေးမဆွတ်တဲ့ဒီမိုကရေစီစနစ်ကိုချိမ့်ချောက်နေတယ်လို့ဆန္ဒပြသူတွေကပြောကြပါတယ
်။တင်းမာမှုတွေကြီးထွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယနိုင်ငံကတာလပ်ပြစ်မစ်ဆိုင်းတုံးတွေပါဝင်ဆင်ရတိုးချဲ့နေပြီးနေဆက်ဖြတ်ချုပ်တက်ခတ်ဖို့နဲ့ညင်ချဲရေးကိုထိခိုက်စေမဲ့လို့ရတဲ့ကိုတိုးမြင့်လာနေတဲ့ကြောင်းပါကစ္စတန်ကဆွဆွဲလိုက်ပါတယ်။ဒေသတွင်းလူညုံရေးပေါ်အိန္ဒိယနိုင်ငံရဲ့ချိမ့်ချောက်မှုဖြစ်ဆိုးရိမ်မှုကိုကုလသမဂ္ဂလူညုံရေးကောင်စီကိုစာပေးပို့ထားကြောင်းလည်းပါကစ္စတန်နိုင်ငံချိုင်းဝန်ကြီးရှာခ်မမော့ကိုဟာရှိကဒီကနေ့ပဲဗီဒီယိုနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါ။မြေပြင်ကအခြေအနေကိုဗက်လိုက်မှုမရှိဘဲစောင့်ကြည့်တည်ပြုနိုင်မှုကုလသမဂ္ဂကအကဲကတ်ဖွဲ့တွေအိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေကိုဆေးလွတ်ဖို့နဲ့လူညုံရေးကောင်စီကအချက်လက်တွေကိုစစ်ဆေးဖို့စာထဲမှာတောင်းဆိုထားတယ်လို့လည်းပြောပါရယ်။နိုင်ငံခြားစစ်မဲ့ဆောင်ဒေသမှာအိန္ဒိယကကြီးမားတဲ့ဆေးရလှရှာမှုတွေနဲ့အင်အားဖြည့်တင်းမှုတွေရှိနေတာကိုထောက်လှမ်းရေးသတင်းတွေအရသိရှိထားကြောင်းလည်းပါကစ္စတန်နိုင်ငံချိုင်းဝန်ကြီးကပြောပါရယ်။အိန္ဒိယနိုင်ငံကတာလပ်ပြစ် Brahmos Supersonic Cruise မစ်ဆိုင်းတုံးတွေချထားကြောင်းလည်းဆွဆွဲထားပြီးဒါကပါကစ္စတန်နိုင်ငံအတွက်အကြီးအကျယ်စိုးရိမ်စရာဖြစ်ရကြောင်းလည်းပြောဆိုထားတာပါ။
အမေရိကရဲ့လွှမ်းမိုးမှုနဲ့ဗိုလ်ချုပ်အနိုင်ကျင့်မှုကိုတံပြန်နိုင်ဖို့မွတ်စလင်နိုင်ငံတွေစီလုံးကြဖို့လိုတယ်လို့အီရန်သမ္မတဟာဆန်ရူဟာနီကပြောကြားလိုက်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပနေတဲ့အစ္စလာမစ်ထိပ်သီးညီလာခံမှာအီရန်သမ္မတကအခုလိုမိန့်ခွန်းပြောခဲ့တာပါ။ပိတ်ဆို့တန်ခတ်မယ်ဆိုတဲ့ချိန်ချောင်းမှုတွေစီးပွားရေးအရာအနိုင်ကျင့်ဗိုလ်ချုပ်မှုတွေနဲ့အမေရိကန်ကတခြားနိုင်ငံတွေအပေါ်နှိုင်းထက်စီးနင်းလုပ်နေတယ်လို့အီရန်သမ္မတကဆွဆွဲပြောကြားခဲ့ပါတယ်။
ကြာသာရင်းနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြပေးသွားတာပါရှင်။အခုအမေရိကန်သမ္မတကိုတရားစွဲဖို့အောက်လွှတ်တော်ကဆုံးဖြတ်ချက်အကြောင်းအရင်ဆုံးပြောပြပါမယ်။ဒီမိုကရက်တစ်ပါတီဝင်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲအရေးယူဖို့မနေ့ဗုဒ္ဓဟူးနေ့ကမဲခွဲဆုံးဖြတ်လိုက်ပါတယ်။အာဏာအလွဲသုံးစားမှုလွှတ်တော်ရဲ့စုံစမ်းစစ်ဆေးရေးကြိုးပမ်းမှုတွေပေါ်ဟန်တာနှောက်ယှက်မှုစတဲ့ဆွဲချက်တွေနဲ့အရေးယူလိုက်ပြီးဒီမိုကရက်တစ်ပါတီတစ်ဖက်ထဲရဲ့ယက်တီချက်မဲအများစုနဲ့အတီးပြူလိုက်တာပါ။သမ္မတဟာအပြစ်ရှိမရှိယာရုကဖယ်ရှားမယ်မဖယ်ရှားဘူးဆိုတာကို Republican Party ဝင်အများစုလွှမ်းမိုးတဲ့အထက်လွှတ်တော်ကကြားနာစစ်ဆေးရပါလိမ့်မယ်။ VOA လွှတ်တော်ဆိုင်ရာသတင်းတောက် Catherine Jepson ရဲ့သတင်းပေးပို့ချက်နဲ့အတူကိုသိန်းထိုက်ဦးကပြောပြပေးပါမယ်ရှင်။
နှစ်ပေါင်း230အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာသမ္မတထရန့်ဟာတတိယမြောက်တရားစွဲခံရတဲ့သမ္မတဖြစ်လာပါတယ်။သမ္မတကိုအရေးယူဖို့ဆုံးဖြတ်လိုက်တဲ့သမိုင်းဝင်မဲပေးပွဲအပြီးအောင်မွေးခံအော်ဟစ်တာမျိုးတွေမလုပ်ဖို့ဒီမိုကရက်အမတ်တွေကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကနေ့နေ့မြင်နေခဲ့တဲ့သတိပေးခဲ့ပါတယ်။အခုလိုအရေးယူလိုက်ရတဲ့လုပ်ရက်ကဝမ်းသာစရာလုပ်ရက်တစ်ခုမဟုတ်တဲ့အကြောင်းသူကိုယ်တိုင်အခုလိုပြောပါတယ်။
It is tragic that the president's reckless actions make impeachment necessary.
သမ္မတရဲ့မစင်မစင်လောက်ရကြောင်မဖြစ်မနေအခုလိုတရားစွဲရတာတော့စိတ်မကောင်းစရာပါပဲ။ကျမတို့ကိုသူရွေးချယ်ခွင့်မပေးခဲ့ပါဘူး
။ All of the Tolley Comedy Ogata Aaron Swift ကခုလိုပြောပါလေ
။ In America no one is above the law. Donald J. Trump sacked.
မြန်မာပြည်တော်မှာဥရထက်ကဘာမှမရှိပါဘူး။ Donald Trump ဟာနောက်ရွေးကောက်ပွဲမှာလိန်လဲဖို့အတွက်ကျွန်တော်တို့ရဲ့မျိုးသားလုံခြုံရေးကိုသတိရပါတယ်။ရွေးကောက်ပွဲမှာပြည်ပကဝင်ပြီးဆက်ဖက်ခြေလှမ်းနိုင်အောင်ဆက်ပြီးကြိုးစားတဲ့လို့ရအတွက်သူ့ကိုမဖြစ်မနေတရားစွဲအရေးယူတာဖြစ်ပါတယ်
။သမ္မတ Donald Trump ကတော့မနေ့ကအော်လွတ်တော်မှာမဲခွဲတဲ့နေ့မှာပဲမီချီဂန်ပြည်နယ် Battle Creek မြို့မှာသူ့ကိုထောက်ခံတဲ့လူတို့ကိုတွေ့ဆုံပြီးမဲဆွဲစည်းရုံးပွဲကျင်းပနေပါတယ်။သူ့တရားစွဲကိုဆုံးဖြတ်လိုက်တာကြောင့်ဒီမိုကရက်တစ်ပါတီရဲ့နိုင်ငံရေးအကျိုးစီးပွားကိုပဲဖျက်ဆီးစေမယ်ဆိုပြီးအခုလိုတုံ့ပြန်ပြောသွားပါတယ
် The do nothing democrats and they are do nothing all they want to do is focus on this what they could be doing are declaring
ဖတ်တဲ့ဘာလုံးမမလုပ်တဲ့ဒီမိုကရက်တွေရဲ့ဒီနေ့ပါတီစွဲတစ်ဖက်ထဲနဲ့တရားမဝင်သမ္မတကိုတရားစွဲတဲ့လုပ်ရက်ဟာမဲဆန္ဒရှင်တွေအတွက်အမှန်တရားနဲ့တန်ဖိုးထားလေးစားမှုမရှိတာကိုကြေညာလိုက်တာပါနိုင်ငံရေးအရာသူတို့ဘာသာသူတို့တေချောင်းကြံစီတဲ့လုပ်ရက်ပါ
သမ္မတကိုရည်ရွယ်ဒီမိုကရက်တစ်ပါတီဝင်အောက်လွှတ်တော်အမတ်တွေတခဲနဲ့မဲပေးခဲ့ကြပြီးမဲ့ Republican Party ဘက်မှာတော့လွှတ်တော်အမတ်အားလုံးကသမ္မတ Trump ဘက်ကယက်တီခဲ့တာပါဒီမိုကရက်တွေက2016သမ္မတရွေးကောက်ပွဲရလဒ်ကိုပြည့်ပြည့်အောင်လုပ်ဖို့ကြိုးစားနေတယ်ဆိုပြီးသူတို့ကဝေဖန်ကြပါတယ် Republican အောက်လွှတ်တော်အမတ်တယောက်ဖြစ်တဲ့ Doug Collins ကအခုလိုပြောပါတယ
် They can't actually pin anything of factual basis on him The president did nothing wrong
သူတို့ရည်ရွယ်ချက်တကယ်အချက်လက်ကိုအခြေခံပြီးသူတို့ဘက်ကတရားမစွဲနိုင်ပါဘူးသမ္မတအနေနဲ့ဒီကိစ္စမှာဘာမှအမှားလုပ်ခဲ့တာလည်းမရှိပါဘူ
းလူထုစစ်တမ်းတွေရလွှတ်တော်အမတ်တွေကြားမှာပဲသဘောထားကွဲလွဲနေတာတော့မဟုတ်ပါဘူးအမေရိကန်ပြည်သူတွေရဲ့43ရာခိုင်နှုန်းကသမ္မတကိုထောက်ခံပြီးအမေရိကန်ပြည်သူတဝက်လောက်ကသမ္မတထရန့်ကိုအရေးယူဖို့တရားစွဲတာကိုထောက်ခံကြပါတယ်။နိုင်ငံရေးသုံးသပ်သူတူဖြစ်တဲ့ဗာဂျီးနီးယားတက္ကသိုလ်ကလယ်ရီဆာဗတ်တိုကတော့သမ္မတကိုတရားစွဲဖို့ဆိုတာကထိရောက်မှုရှိပါမလား။ Skype ကနေအခုလို VOE ကိုသုံးသပ်ပြောင်း
That is a significant change from the last impeachment that we had. What it doesn't mean is that
ပြည်ထောင်စုအခေါက်အမေရိကန်သမိုင်းမှာသမ္မတကိုရည်ယူခဲ့တာနဲ့အခုတစ်ခေါက်မှာအကြီးအကျယ်ပြောင်းလဲသွားတာတွေရှိပါတယ်။ဒီလိုရည်ယူဖို့အတွက်သမ္မတထရန့်ယာယူကစောပြီးတော့နှုတ်ထွက်သွားမယ်ဆိုတာမျိုးမဟုတ်ပါဘူး။တိုင်းပြည်မှာကပါတီဇွဲတွေနဲ့ကွဲလဲနေပြီးတော့တင်းမာမှုတွေသဘောကွဲလဲချက်တွေအကြီးအကျယ်ပေါ်နေတော့သမ္မတကိုရည်ယူရေးဆိုတာကအင်းနဲ့အားနဲ့ထိရောက်အောင်လုပ်နိုင်တဲ့ကိစ္စတခုတော့မဟုတ်တော့ပါဘူး။အလုံးမဖြစ်တော့ပါဘူး။
တိုင်းမဲ့သမ္မတကိုတရားစွဲဆိုတာဟာအမေရိကန်သမိုင်းမှာအချိန်အားဖြင့်အင်မတန်နေတာကြောင့်အခုလိုတမိုင်းဝင်မဲပေးလိုက်တာကလွှတ်တော်အမတ်တွေဟာသမ္မတကိုမကြိုက်ဘူးလက်မခံဘူးဆိုတာကိုသမ္မတတယောက်အနေနဲ့တသက်လုံးသတိရစေမှာဖြစ်ပါလေသမ္မတထရန့်အနေနဲ့သူ့တံပြီးတဲ့အချိန်ထိတာဝန်ယူမယ်လို့ဆက်ပြီးမျှော်လင့်ရပါတယ်ဒါပေမဲ့လည်းအမေရိကန်တမိုင်းရဲ့ရှာချက်ပါပါတရားစွဲခံရတဲ့တမိုင်းမှတ်တမ်းတွေမှာတော့သူ့ဝင်သွားပြီဖြစ်ပါလေဒီမိုကရက်တစ်ပါတီဝင်ခေါင်းဆောင်တွေကတော့သမ္မတမှာအပြည့်ရှိမရှိအထက်လွှတ်တော်ကဆက်ပြီးတော့ရုံးတင်စစ်ဆေးတဲ့အခါမှာလိုအပ်တဲ့တသက်တွေအထောက်အထားတွေကိုစင့်ခေါ်စစ်ဆေးတာမျိုးမျက်မျက်တာတာစီရင်ဖို့တောင်းဆိုနေကြကြောင်းပါခင်ဗျာ
သောရှင်များရှင်မကြခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2020နှစ်သစ်ကိုကူပြောင်းတော်မှာပါပြီးခဲ့တဲ့နှစ်ထဲမှာတော့မြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထူးတရားတစ်ပေါင်ရင်ဆိုင်ခဲ့ရတယ်လို့ပြည်တွင်းစစ်မီးလည်းတကြောပြန်တောက်လောင်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေးပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲသင်ခန်းစာယူစရာဘာတွေများကြံခဲ့ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညဓာတ်ရိုက်လည်လိုက်အစီအစဉ်ကအကျိုးဆုံးပါတယ်ရှင
်လာမယ့်စနေညဓာတ်ရိုက်လည်လိုက်မှာပါဝင်ဆွေးနွေးလှည့်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်အခုရခိုင်ပြည်နယ်တဲကအသေးစားဘုံကွဲမှုတွေကြောင့်အလှည့်ပေးကြပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရခိုင်ပြည်နယ်မန်အောင်မြို့ကိုဒီကနေ့သွားရောက်ရမှာသူမရောက်ခင်မနေ့ပိုင်းကမန်အောင်မြို့တွင်မှဘုံပေါက်ကွဲမှု3ခုဖြစ်ခဲ့ပါတယ်လက်လုံဘုံဖြစ်ပြီးအထိခိုက်တော့မရှိဘူးလို့သိရပါတယ်မန်အောင်မြို့ရောက်စင်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာနေရောင်ခြည်စွမ်းအင်သုံးတက်အားပေးဆက်ယုံဖွင့်ပွဲကိုသွားခဲ့တယ်လို့ဒေသခံလူထုနယ်လည်းတွေ့ဆုံခဲ့ပါတယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မန်အောင်မြို့နယ်ခအုံးမော်ကျေးရွာမှာတည်ဆောက်ထားတဲ့နေရောင်ခြည်စွမ်းအင်သုံးဆူလာတက်အားပေးဆက်ယုံဖွင့်ပွဲကိုတက်ရောက်တာဖြစ်တယ်လို့ရခိုင်ပြည်နယ်စိုးရဖွဲ့စီပင်ဝန်ကြီးဦးဝင်းမြတ်ကပြောပါတယ
်လာရောက်တဲ့အကြောင်းကတော့မအောင်မြို့မီလီအကျေဆွေးဆက်စစ်တမ်းနဲ့အဲကျွန်တော်မီအောက်တင်းနဲ့ပြင်ပေါ်ပေါ်နော်အဲမီပြင်ပေါ်ကိုကြောက်လာပြီးတော့လာချက်ပါသိဆုံးကြလို့တော့မီပြင်ပေါ်လို့ပြီးရတာဒုတိယရက်အစီအစဉ်အတွင်းပြည့်စုံရလို့တ
ော့အောင်ဆန်းစုကြည်မအောင်မြို့ကိုမရောက်မီဒီနေ့နဲ့အစောပိုင်းမှာမိုင်းတုံးလုံးပောက်ကွဲခဲ့တယ်လို့စီပင်ဝန်ကြီးဦးဝင်းမြတ်ကဆက်ပြောပါတယ
်ဟုတ်ကဲ့စင်ရတဲ့ဒလင်းလေးနဲ့အဲ့မှာပောက်ကွဲကြည့်ရတာကလုံးပေါက်ကရက်လက်စစ်စာပြချက်ပေါ်လာတယ်ကလည်းဘူးလက်ကမနီကြည့်ရတယ်
မောင်ဟိုတယ်ကျန်းတဲ့ငအင်းတုတ်တန်ဒီမှာဒီမနေ့6နာရီကျော်ချိန်ပလင်းနဲ့လှုပ်ထားတဲ့လက်လုပ်ပုံပောက်ကွဲမှု3ကြိမ်ဖြစ်ပွားခဲ့ပေမဲ့ထိခိုက်မှုတဆုံစရာမရှိဘူးလို့ဒေတာခန်တွေကပြောပါတယ် အနောက်ပိုင်းတိုင်းစစ်တပ်နာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစုံဦးကလည်းမန်အောင်မြို့တွင်ပောက်ကွဲမှုဖြစ်ပွားကြောင်းအတည်ပြုပြောပါတယ်။ဟုတ်ကဲ့ပါမိုင်းတုံးလုံးကွယ်ကလည်းမောင်မမိုင်းတုံးလုံးကွယ်ဒီလိုဘာမှမဖြစ်တဲ့ဆိုပောက်ကွဲမှုတုံးနေရဖြစ်ပွားခဲ့ပေမဲ့လည်းတောင်အောင်ဆန်းစုကြည်အနေနဲ့မန်အောင်မြို့နယ်ခေါဥမော်ကြေးရွာမှာတိစောက်ထားတဲ့နေရောင်ခြည်စွမ်းအင်တုံးဆိုလ နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုတင်ပြမှုတွေရှိနေခဲ့တယ်လို့ဒေသခံသူဖြစ်သူကိုသိမ်းမြတ်ဆိုးကအခုလိုပြောပါတယ
်။မောင်ရင်မင်းကိုဒီပြည့်နေနေကြည့်ရဲ့ဒီရင်ဆင်းလို့ရအောင်ဆောင်းဆောင်ရွက်ပြပါပြီးတော့တင်ပြတော့ရှိရဲ့။မောင်မျိုးနဲ့စစ်ပုံနဲ့အေးဖေးုံကြီးခွေးစိတ်ကန်းကြီးဒီကိစ္စကိုတောင်းကြရဲအနောက်ရဲ့နန်းနေဒုနေရာတွေတောင်းတယ်ဒီတောက်ရီတော့မရှိတဲ့နေရာကြီးကနေတောင်းတော့ဒီတောင်းလေလုံးဝမဲဆိုပြီးတော့အဲ့လိုစတိကျဲတော်တော်ရဲ့ဟာ
ဒါပြင်စီရေပတိပခသိမ်းမာနေစေရခိုင်ပြည်နယ်မှာလက်နက်ကင်နီလန်းနဲ့အပြေမရှာဖို့ကိုလည်းတော်အောင်ဆန်းစုကြည်ကနေဒီကနေ့လူထုတွေ့ဆုံပွဲမှာတိုက်တွန်းခဲ့ကြောင်းကိုသိမ်းမြတ်စိုးကပြောပါတယ်လက်ရှိရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေဆဲဖြစ်တယ်လို့ငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးမှုအခြေအနေကတော့တိုးတက်မှုတစုံတရာမရှိသေးပါဘူး။ဒီဇင်ဘာ15ရက်နေ့ကရခိုင်တပ်တော် AA ပါဝင်မြောက်ပိုင်းလက်နက်ကိုင်၄ဖွဲ့နဲ့အစိုးရတို့အကြားတရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံခဲ့ပေမဲ့နောက်တစ်ကြိမ်ပြန်လည်တွေ့ဆုံဖို့တာသဘောတူညီခဲ့ကြတယ်လို့တိကျတဲ့ဖြေတော့မရရှိခဲ့ပါဘူး။
နိုင်ငံရင်ပြောပြခဲ့တာပါရှင် ICJ တရားရုံးတွေ့ကြုံရှင်းလင်းပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့မဲခွန်းကိုကြည့်ရင် ICJ အမှုကိစ္စမှာဒေါအောင်ဆန်းစုကြည်ဟာပြည်တွင်းနိုင်ငံရေးထောက်ခံမှုတွေပို့ပြီးတော့အားကောင်းစေဖို့ကိုပဲရည်ရွယ်ခဲ့ပြီးအဲ့ဒီအတွက်လဲကြိုတင်ပြင်ဆင်ခဲ့တာပို့ပြီးတော့ထင်ရှားတဲ့အကြောင်း HRW လူခွန်ရေးစောင့်ကြည့်ရေးအဖွဲ့နိုင်ငံတကာတရားမျှတမှုအစီအစဉ်တွဲဖက်ညွှန်ကြားရေးမှူးပါရန်ပရစ်စင်ကတုံ့တက်ပါတယ်သူဟာပြီးခဲ့တဲ့သတင်းဘက်ကဒီဟိတ်တရားရုံးကြားနာပွဲကိုတက်ရောက်နားထောင်ခဲ့သူလည်းဖြစ်ပါတယ်နယူးယောက်မြို့ HRW ရုံးကပါရန်ပရစ်စင်ကို Skype ကနေပြီးတော့မတ်အင်ဂျင်နိုင်ကတည်ထန့်ဆက်သွယ်မေးမြန်းထားပါတယ်ရှင
်ဒေါန်ဆန်းစုကြည်ပြောသွားတဲ့အထက်မှာလူမျိုးတုံးတက်ပြတ်မှုဆွဲချက်နဲ့မြန်မာကိုဂမ်ဘီယာက ICJ တရားရုံးမှာအမှုဆွဲတင်ထားတဲ့ကိစ္စမှာဆိုရင်အဓိကအချက်လက်အကြောင်းအရာတွေကိုလေ့လာပြုထားတယ်။အထူးသဖြင့်တက်မတော်နဲ့ AA လက်နက်ကိုင်ဖွဲ့ချာအခုချိန်ထိဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခတွေအကြောင်းထည့်သွင်းဖော်ပြခဲ့ခြင်းမရှိဘူးလို့ဆိုပါရယ်။ဒီပေါ်မှာဘယ်လိုသုံးသပ်ပါလဲရှင
်။ Well, I think that it's no
one and drink your meaning ဟာပြီးခဲ့တဲ့သတင်းဘက်က ICJ နိုင်ငံတကာတရားရုံးတရားသူကြီး18ဦးရှေးမောင်မှာခုခံခြေပါခဲ့တဲ့အချက်တွေနဲ့ဆင်တူနေတာဒါမှမဟုတ်အလားတူခုခံခြေပါချက်တွေကိုပဲပြန်ပြီးတော့ပြောတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ ICJ တရားရုံးရှေးမောင်ဒေါအောင်ဆန်းစုကြည်ခုခံခြေပါတော့ကလည်းသူပြောကြချက်တွေဟာပြည်ရင်းကမြန်မာပြည်သူတွေကိုတိုက်ရိုက်ဥတီပြီးတော့ပြောတာဖြစ်ပါတယ်။ပြည်ရင်းနိုင်ငံရေးထောက်ခံမှုတွေကိုပိုးပြီးတော့ခိုင်မာအားကောင်းမှုရည်ရွယ်ပြီးတော့အခု ICJ မှာတရားရင်ဆိုင်နေရတာကိုသူ့အစိုးရကမဖြစ်မနေခုခံကာကွယ်တာဖြစ်ပါတယ်။ICJ တရားရုံးမှာသူရင်ဆိုင်ခဲ့တဲ့အတွေ့အကြုံတွေကိုဒေါက်ဆန်းစုကြည်ဘက်ကပြောသွားတဲ့အပြင်အခုအမှုကိစ္စမှာလူထုရဲ့ပူးပေါင်းပါဝင်မှုနဲ့လူထုရဲ့ထောက်ခံမှုကိုလည်းသူကအဓိကထားပြောသွားပါတယ်။အခုလိုနိုင်ငံတကာတရားစီရင်ရေးကိစ္စမှာပြည်သူတွေဘက်ကဘလို့ပါဝင်ပတ်သက်ဖို့လိုမယ်လို့မြင်လဲရှင
်။ I mean it's a little bit uncertain what she means.
သူဘာကိုအတိအကျဆိုလို့တည်းဆိုတော့မသိကြပါဘူး။ဒါပေမဲ့ပြီးခဲ့တဲ့သတင်းဘက်က The Hague တရားရုံးအပြင်မှာဒေါက်ဆန်းစုကြည်ကိုထောက်ခံသူတချို့အာရပါရကြွေးကြော်အော်ဟစ်ပြီးတော့ကြားနာပွဲ၃ရက်စလုံးမပြတ်မကွက်သူ့ကိုထောက်ခံချောင်းကိုပြသခဲ့ကြတာပါဒီလိုထောက်ခံတဲ့ဆန္ဒပြပွဲမျိုးကိုသူကအားပေးချင်တာဖြစ်တယ်လို့ကျွန်မမြင်ပါတယ်ဒါကတော့သူ့အပိုင်းပါဒါပေမဲ့သိထားမှာကတရားရုံးအပြင်ဘက်မှာဘာတွေပဲဖြစ်ဖြစ်တရားရုံးထဲကတရားသူကြီးတွေကဒါတွေကိုထည့်သွင်းစဉ်းစားမှာမဟုတ်တယ်လို့သူတို့နဲ့လည်းမဆိုင်ပါဘူးတရားသူကြီးတွေကြီးမှာကတရားရုံးမှာဂမ်မီယာကတင်ပြတဲ့အချက်တွေနဲ့မြန်မာဘက်ကတင်ပြတဲ့အချက်လက်တွေကိုပဲဖြစ်ပြီးတော့ဒီအပေါ်မှာအမှန်တရားကိုသုံးသပ်ဆုံးဖြတ်မှာဖြစ်ပါတယ်။ဒါဆိုရင်အခုလိုနိုင်ငံတကာတရားစီရင်ရေးကိစ္စမှာမြန်မာပြည်သူများပို့ပြီးတော့သိရှိနားလည်ဖို့ဆိုပြီးတော့မြန်မာအစိုးရကနေပြီးတော့ဗောနော်သူတို့ရှုထောင့်ပေါင်းစုံကနေဆွေးနွေးမဲ့သကဝိုင်းတွေကိုစီစဉ်ထုတ်လွှင့်ပြသဖို့ရှိတယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်။ဆိုတော့ဒါရီဟာတကယ်ပဲထိရောက်မှုရှိမယ်လို့မြင်ပါလားရှင့်။
I mean, just like last week's hearings were all televised.
ဒီမှာနေတော့ပြီးခဲ့တဲ့သတင်းပတ်ကြားနာပွဲအလုံးကိုဓာတ်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။အများပြည်သူအနေနဲ့ The Hague ကပဲဖြစ်ဖြစ်ဒါမှမဟုတ်တခြားနေရာတွေကပဲဖြစ်ဖြစ်ကြားနာပွဲတွေကိုကြည့်ရှုနိုင်တာပါ။နောက်လာမယ့်နှုတ်နဲ့ကြားနာပွဲတွေကိုလည်းအများပြည်သူနားထောင်ဖို့ဖွင့်ပေးထားမှာဖြစ်ပါတယ်။ဒါကြောင့်ဘယ်သူမှဆိုဒီကြားနာစစ်ဆေးမှုတစ်လျှောက်လုံးကိုတောက်လျှောက်လေ့လာနိုင်ပါတယ်။ဒ ဒါပေမဲ့မြန်မာအစိုးရရဲ့အခုလိုလုပ်တဲ့အစီအစဉ်မှာတီးကြားရှုထောင့်အမြင်ရှိနေပါတယ်။ဒါကတော့တကယ်လက်တွေ့အခြေအနေကိုနားလည်ဖို့ဆိုတဲ့နေရာမှာဒေါံဆန်းစုကြည်နဲ့သူ့ကိုထောက်ခံသူတွေဟာသူတို့လိုချင်တဲ့အချက်တွေနဲ့ပုံဖော်ဆောင်ရွက်တဲ့ပုံမျိုးဖြစ်နေပါတယ်။နောက်ထူးခြားတဲ့တစ်ချက်ကဒေါံဆန်းစုကြည်ပြောသွားတဲ့အထက်မှာဒီလိုလက်နက်ကင်ပဋိပက္ခတွေအတွင်းမှာလူ့ခွင့်ရေးချိုးဖောက်တာတွေရှိနိုင်ပေမယ့်ဒါတွေဟာလူမျိုးတုံးတပ်ဖြတ်ဖို့အထိရည်ရွယ်ချက်ရှိရှိဆောင်ရွက်တယ်လို့သတ်မှတ်လို့မရနိုင်တဲ့အကြောင်းပြောပါရယ်ပရမ်စင်းရဲ့အမြင်ကိုသိချင်ပါတယ်ရှင
့် Well, what I thought was interesting about
အခုမေဂုနဲ့မှာပါတယ်ဒေါံဆန်းစုကြည်ရဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခြင်းနဲ့ပတ်သက်ပြီးတော့စိတ်ဝင်စားဖို့ကောင်းတယ်လို့ပြီးခဲ့တဲ့သတင်းဘက်ကတရားရုံးတော်မှာဒေါံဆန်းစုကြည်လျှောက်လဲချက်တွေထဲမှာပြည်ရင်းကနားထောင်သူတွေကိုတိုက်ရိုက်ဥတီပြီးတော့ပြောတာတွေအလွန်များပါတယ်မြန်မာပြည်ပြောင်းတဲ့အချိန်မှာသူ့ကိုနိုင်ငံရေးအရာထောက်ခံသူတွေကိုပြန်ပြီးတော့အစီရင်ခံနိုင်ဖို့တေချာတဲ့ဇက်အိမ်ဖြစ်အောင်သူကတွန်းအားပေးခဲ့တာပါဒါပေမဲ့လည်းတရားသူကြီးတွေကိုလည်းသူကတိုက်ရိုက်တင်ပြခဲ့တာတွေလည်းရှိပါတယ်သူပြောထားတဲ့အချက်တွေထဲမှာစိတ်ဝင်စားဖို့ကောင်းတာကတော့တက်အင်အားအလွန်ကျွံသုံးတာတွေဖြစ်ကောင်းဖြစ်နိုင်တယ်ဒါမှမဟုတ်နိုင်ငံတကာလူသားချင်းစာနာမှုဥပဒေကိုချိုးဖောက်ကောင်းချိုးဖောက်နိုင်တယ်ဆိုတဲ့အချက်ဖြစ်ပါတယ်။ဒီအချက်ကတကယ်တော့အသည့်အစမ်းဖြစ်ပါတယ်။ရခိုင်ပြည်နယ်ပဋိပက္ခမှာပြည်မှုကျူးလွန်မှုတချို့ရှိနိုင်တယ်ဆိုတာကိုဝန်ခံတဲ့သဘောမျိုးအများကြီးသိအောင်နေတယ်လို့ကျွန်မထင်ပါတယ
်။မြူရောင်မျိုး HRW ရုံးကတွေ့ဖက်ညွှန်ကြားရေးမှုပါရန်ဖရစ်စင်ကိုမတ်ရင်ချင်းနိုင်ငံ Skype ကနေပြီးတော့မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညနေဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်ရှင်။အခုကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတပေါ်အာနာလွဲသုံးစားလုခဲ့မှုသူ့လိုရတဲ့ကိုစုံစမ်းစစ်ဆေးတဲ့လွတ်တော်ရဲ့ကျူးပန်းမှုတွေကိုဟန်တာနောက်ဆက်မှုဆွဲချက်တွေနဲ့မနေ့နောက်မိုက်မှာပဲအောက်လွတ်တော်ကတရားစွဲလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတရဲ့ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့အထက်လွတ်တော်မှာတရားစွဲရေးလုပ်ငန်းစဉ်ဘယ်လိုဆက်လုပ်မလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးသလိုထောက်ခံမှုရမယ့်အလားအလာတွေလည်းသိမရှိပါဘူး။တရားစွဲရေးလုပ်ငန်းစဉ်ကိုဇန်နဝါရီလတဲ့လွတ်တော်ပြန်စတဲ့အခါဦးစားပေးဆောင်ရွက်မယ်လို့ပြောထားတဲ့ထက်လွတ်တော်ဦးထား Mitch McConnell ကတော့တရားစွဲမဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ဒီနေ့မနေ့လွတ်တော်မှာစကားပြောဖို့လည်းစီစဉ်ထားပါတယ်။အမေရိကန်အောက်လွှတ်တော်မှာတရားစွဲကိုချက်သာပြင်းနေကမဲခွဲဆုံးဖြတ်ချိန်မှာပဲသမ္မတထရန့်ကတော့မီရှိဂန်ပြည်နယ်ဘက်တက်ခရစ်မြို့မှာသူ့ကိုထောက်ခံသူတွေနဲ့လူလူစုဝေးဝေးကျင်းပပါတယ်။နှစ်မကုန်ခင်နောက်ဆုံးဖြစ်တဲ့မဲဆွယ်စည်းရုံးပွဲကျင်းပရမှာတော့သမ္မတထရန့်ကသူ့အနေနဲ့တရားစွဲခံရလို့တော့မခံစားရတဲ့အကြောင်းသူ့ကိုထောက်ခံသူတွေကိုပြောဆိုသွားခဲ့တာပါ။တင်မာမှုတွေကြီးထွားလာနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယနိုင်ငံကတာလတ်ပြင်းမစ်ဆိုင်းတုံးတွေပါဝင်စစ်ရင်အားတိုးချဲ့နေပြီးနေဆက်ဖြတ်ကျော်တက်ခတ်ဖို့နဲ့ညဉ့်ညဲကိုထိခိုက်စေမဲ့လူရည်တွေကိုတိုးမြင့်လာနေတဲ့အကြောင်းပါကစ္စတန်ကဆွဆွလိုက်ပါတယ်။ဒေသတွင်းလူညုံရေးပေါ်အိန္ဒိယနိုင်ငံရဲ့ချင်းချောက်မှုဖြစ်စိုးရိမ်မှုတွေကိုကုလသမဂ္ဂလူညုံရေးကောင်စီကိုစာပေးဖို့အကြောင်းကြားထားတဲ့အကြောင်းလဲပါကစ္စတန်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့တာပါ။ဖိလစ်ပိုင်နိုင်ငံမှာသတင်းမီဒီယာလုပ်ငန်းကလူပေါင်း32ယောက်ပါဝင်2009ခုနှစ်တုန်းကလူ59ယောက်ကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုတွေထင်ရှားတဲ့နိုင်ငံရေးအုပ်စုတစုကအဖွဲ့ဝင်တွေမှာအပြစ်ရှိကြောင်းဒီကနေ့ပဲတရားရုံးကဆုံးဖြတ်လိုက်ပြီးတရားရုံးစီရင်ချက်တွေကိုလည်းချမှတ်လိုက်ပါတယ်
ဒီဇင်ဘာလ19ရက်ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာဖြစ်ပါရဲ့ရှင်။အခုညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ဂျိုးဂယ်ဖြစ်ပါရဲ့။အခုကျွန်မတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPG Intercept 17နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့။VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအပေးနာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.
From Washington, this is VOA News.